နှစ်90ပြည့်အာဇာနီနေ့ကိုထူးခြားတဲ့ပြသမှုတွေနဲ့ပထမဆုံးအကြိမ်ကျင်းပသွားဖို့ရှိနေပါတယ်။အာဇာနီခေါင်းဆောင်ကြီးတွေလှုပ်ကြံခံရတဲ့ဝန်ကြီးများရုံးမှာခေါင်းဆောင်ကြီးတွေလှုပ်ကြံခံရတဲ့နေ့ကအခန်းထဲကြံခဲ့တဲ့ပစ္စည်း28မျိုးကိုပြသသွားဖို့အာဇာနီပိတ်မှန်မှာလည်းခေါင်းဆောင်ကြီးတွေရဲ့လွတ်လပ်သမိုင်းစဉ်တွေကိုပြသသွားမှာဖြစ်ပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ VOA သတင်းတော်မိခါကသတင်းပေးပို့ထားတာပါ။
အာဇာနီခေါင်းဆောင်ကြီးများလှုပ်ကြံခံရတာခုဆိုရင်နှစ်90ပြည့်ပါပြီ။အရင်ကတော့အာဇာနီနေ့ဆိုတာကိုကန့်သတ်မှုတွေနဲ့ကျင်းပလာခဲ့ရတာကနေအခုဆိုရင်တစားကန့်သတ်မှုတွေပယ်ဖျက်လာနေပါပြီ။ဒီနှစ်ကြုံရမယ့်နှစ်90မှာဆိုရင်တော့အာဇာနီခေါင်းဆောင်ကြီးတွေနဲ့ပတ်သက်တာတွေကိုပထမဆုံးထူးထူးခြားခြားပြသဖို့လှုပ်ဆောင်ထားရတဲ့ပတ်သက်လို့အရင်တော့ကအတွင်းဝင်ရုံးလို့ခေါ်ခဲ့ကြတဲ့ဝင်းကြီးများရုံးကိုထိန်းသိမ်းဆောင်ရှောက်ရေးအဖွဲ့ကမမေတန်နာဝင်းကအခုလိုပြောပြသွားတာပါ။အ
ရင်နှစ်နဲ့မတူပဲထူးထူးခြားခြားပေါ့နော်။ကျုပ်တို့အလုပ်ကြံခံရတဲ့အခန်းပေါ့နော်။အဲ့ဒါကိုအများပြည်သူကိုပြမယ်ပေါ့နော်။ဒီအရင်တော့ကမူရင်းပရီဘောကတွေကို display လုပ်ပြီးတော့အခန်းထဲမှာပေါ့နော်ပြသသွားမှာဖြစ်တယ်။အများပြည်သူကအဲ့တော့ဝင်လို့တော့မရဘူးပေါ့နော်။အပြင်ကနေပြီးတော့ကြည့်လို့ရပါမယ်။ဆရာကြီးဥရဇန်ရဲ့လက်စွပ်တို့နောက်မြန်မာလေးတို့နောက်ပြီးတော့ select တို့အလိုမျိုးလေးပေါ့နော်။နောက်တခြား documents တွေရောပေါ့နော်။အလိုမျိုးလေးဆိုင်ရဆိုင်တန်းလေးပါတဲ့28မျိုးကိုလည်းဒါပထမဆုံးကျင်းပြသသွားမှာ။ပါလီမန်ကတော့အရင်တစ်ဒီကားနဲ့မတူတာအထဲမှာ original furniture တွေနဲ့ပါလီမန်စတင်တိုင်းပြင်ထားပြီးတော့ပြမယ်ပေါ့နော်။နောက်ပါလီမန်နဲ့ပတ်သက်တဲ့ဆက်လက်ဒီပိုင်းလည်းနော်။အဲဒီလည်းလမ်းတစ်ချောင်းမှာကျမတို့ပြတာမှာပေါ့နော
်အရင်ကတော့ဝင်ကြီးများရုံးကိုအများပြည်သူလိမ့်လာနိုင်ဖို့အတွက်အာဇာနီနေ့တရက်ထဲကိုပဲခွင့်ပြုရာကနေဒီနှစ်မှာတော့နှစ်ရက်ထပ်တိုးပြီးဇူလိုင်21ရက်နေ့ထိဝင်ရောက်လိမ့်လာခွင့်ပြုသွားမှာဖြစ်ပါတယ်အာဇာနီနေ့မှာလွတ်လပ်ရေးရခဲ့တဲ့နေ့ကယူနီယံချက်အလံဖြုတ်ချပြီးမြန်မာနိုင်ငံအလံလွင့်တူခဲ့တဲ့နေ့ရအပအဝင်ပါလီမန်အဆောက်အအုံနဲ့အာဇာနီခေါင်းဆောင်ကြီးများလှုပ်ကြံခံရတဲ့ခမ်းမတွေကိုလည်းလေ့လာကြည့်ရှုခွင့်ပြုသွားမှာပါဒါ့အပြင်ခေါင်းဆောင်ကြီးတွေအတွက်ရည်မှန်းပြီးစွန့်ကပ်တာတွေလည်းလှုပ်ဆောင်သွားဖို့ရှိတယ်လို့ခေါင်းဆောင်ကြီးတွေနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုရေးဆွဲထားတဲ့ပကြီးပြိုင်ပွဲကိုလည်းဒီနှစ်မှာထူးထူးခြားခြားဝင်းကြီးများရုံးမှာလှုပ်သွားဖို့ရှိနေပါတယ်အာဇာနီခေါင်းဆောင်ကြီးတွေလှုပ်ကြံခံရတဲ့အခန်းတွေကိုဒီနှစ်90ပြည့်မှာမှပထမအဦးဆုံးဖွင့်လှစ်ပြသခဲ့တာဖြစ်ပါတယ်ဝင်းကြီးများရုံးတွေကိုပြီးခဲ့တဲ့နှစ်2015ခုနှစ်ကနေစပြီးအာဇာနီနေ့မှာအများပြည်သူတွေလေ့လာနိုင်ဖို့ဖွင့်လှစ်ပြသခဲ့တာဖြစ်ပါတယ်ဝင်းကြီးများရုံးအပြင်အာဇာနီဗိမာန်မှာလည်းထူးထူးခြားခြားအနေနဲ့ခေါင်းဆောင်ကြီးတွေရဲ့လွတ်လပ်ရေးသမိုင်းဖြစ်စဉ်တွေကိုရုပ်ပုံကားချက်တွေနဲ့ဝေဝေဆဆဖော်ပြပြီးပြသသွားဖို့ရှိနေပါတယ်ဒါအပြင်နှမောက်မြို့မှာရှိနေတဲ့ဗိုလ်ချုပ်အောင်ဆန်းနေအိမ်ပြတိုက်ကိုလည်းအထူးအထိမ့်မဲ့ဖြစ်ဗိုလ်ချုပ်ဓာတ်ပုံဗီနိုင်းတွေရန်ကုန်မြို့မှာရှိနေတဲ့ဗိုလ်ချုပ်အောင်ဆန်းနေအိမ်ပုံဖနိုင်းတွေနဲ့အတူအာဇာနီနေ့နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုလည်း TV မှာပြသထားဖို့အတွက်စီစဉ်ထားတယ်လို့ရှေးဟောင်းသုတေသနကတာဝန်ရှိသူတဦးကပြောဆိုထားပါတယ်ဒီလိုထူးထူးခြားခြားပြသမှုတွေလှုပ်ဆောင်နေတာမှာလာရောက်ကြည့်ရှုသူတွေရဲ့လုံခြုံရေးနဲ့ပတ်သက်လို့စိုးရိမ်မှုရှိနေတဲ့အတန်တွေကတော့ထွက်ပေါ်နေပါတယ်။ပြည်ပကအကြမ်းဖက်အဖွဲ့အစည်းတွေကဝင်ရောက်ဖွယ်ရှိနေတဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာပါ။ဒါပေမဲ့ပြည်ထရေးဝန်ကြီးဌာနကအတွင်းဝင်ဦးတင်မြင့်ကတော့အာဇာနီနေ့မတိုင်မီဇူလိုင်19ရက်နေ့ကနေစပြီးအုပ်ချုပ်ရေးမြို့တော်နေပြည်တော်မှသာမကတနိုင်ငံလုံးမှာပါလုံခြုံရေးစတင်တွန်းမြင့်ထားတယ်လို့သူကပြောဆိုထားပါတယ်။ဇူလိုင်19ရက်နေ့အာဇာနီနေ့မှာနေပြည်တော်ကောင်စီမှအာဇာနီခေါင်းဆောင်ကြီးတွေအတွက်စွန့်ကပ်အမျှဝေအခမ်းအနားတစ်ခုသာပြုလုပ်သွားမှာဖြစ်ပြီးအစိုးရထိပ်တန်းခေါင်းဆောင်တော်တော်များရန်ကုန်ကိုလာရောက်ကြဖို့ရှိနေပါတယ်။ပြည်သူတွေအနေနဲ့အာဇာနီဗိမာန်မှာနေ့လယ်12နာရီနဲ့ညနေ5နာရီထိဂါရဝပြုခွင့်ရမှာပါ။ဒီလိုဂါရဝပြုတာမှာဒုတ်၊တန်ပိုက်၊ကော်ပိုက်တို့ယူဆောင်လာတာတွေအလံတွေယူဆောင်လာတာတွေအပြင်ပန်းခွေပန်းချင်းပန်းတို့အပြင်လက်ကင်ဖုံးတို့ကိုပါလုံခြုံရေးအရာယူဆောင်ခွင့်မပြုဘူးလို့လုံခြုံရေးနဲ့စီကံထိန်းသိမ်းရေးအဖွဲ့ကထုတ်ပြန်ထားပါတယ်ရှင်